Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3240 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဗျာ
။ကျွန်တော်ကတော့ဂျော်ဆန်သာပါ။ American ပြည်ထောင်စုမှာလူမျိုးကြီးဆိုရေးဝါရီနဲ့သူတို့ကိုဆန့်ကျင်သူတွေကိုဒဏ်ထူထားဖြစ်တင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်တယောက်အပြင်းထန်ဝေဖန်ခံရတဲ့သတင်းဒုံးကြီးဆန်တပ်မှုကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားခေါင်းဆောင်ကိုဒေါ်နယ်ထရမ့်ကချီးကျူးလိုက်တဲ့သတင်းနဲ့အိန္ဒိယနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုမောင်းထုတ်မှမဟုတ်ပဲစီးဆင်းနေခြင်းသာဖြစ်တယ်လို့အိန္ဒိယအစိုးရပြောကြားလိုက်တဲ့သတင်းတွေကိုမှအင်ဂျင်နိုင်နဲ့တင်ဆက်သွားမှာဖြစ်ပါရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်တွေကိုအင်ဒိုနီးရှားမှာခိုလွန်ခွင့်ပေးထားတယ်လို့အင်ဒိုနီးရှားသမ္မတကပြောကြားပါတယ
်မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
လွတ်တော်တွင်မှာပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးနားဆင်ရပါမယ်ဒီအကြောင်းနဲ့အတူဒီ Virginia ပြည်နယ် Charlotte Bay မှာဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump ရဲ့ပြောကြားချက်အပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းကြားရဖို့ရှိသလိုရခိုင်ပြည်နယ်အရေးမှာဒီဘူးတီတောင်မောင်းတော်ရသေးတောင်ဘက်အကျန်းဖက်ကိစ္စတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်မှာဘာတွေဆွေးနွေးပါသလဲတခါ29ကြိမ်မြောက်စီးဂိမ်းမှာမြန်မာဘောလုံးအသင်းအလားအလာဘယ်လိုရှိသလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့မိုက်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
ပြီးခဲ့တဲ့ရပိုင်းကဖြစ်ပေါ်ခဲ့တဲ့ Virginia ပြည်နယ် Charlotte Vales မြို့ကအမျိုးသမီးတူစီဆုံးခဲ့ရတဲ့အကျန်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူမျိုးကြီးဆိုရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်ဆန္ဒပြသူတွေကိုပါပြစ်တင်ရမယ်လို့ပြောကြခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ဟာဝေဖန်မှုတွေနဲ့ဇက်တိုက်ရင်ဆိုင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခုနှစ်ဦးနှုတ်ထက်သွားပြီးတဲ့နောက်ထိပ်တန်းကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့ဒီစီးပွားရေးကော်မတီနှစ်ခုကိုသမ္မတကဗိုလ်ထုနဲ့မှဖျက်သိမ်းလိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးမနေတော့ပဲကော်မတီနှစ်ခုကိုဖျက်ပစ်လိုက်ပြီလို့သမ္မတကဆိုပါတယ်။ဒီမတိုင်ခင်တရက်ကတော့နှုတ်ထွက်တဲ့လူရဲ့နေရာမှာလွယ်လွယ်ကူအစားထိုးလို့ရတယ်လို့သူကပြောခဲ့တာပါနှုတ်ထွက်သူအကြီးကတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသတ်မှုဟာလုံအောင်ဆက်ဆုပ်ရုံရှာဖို့ကောင်းပြီးဒီကိစ္စမှာသမ္မတဟာပြတ်ပြတ်သားသားယက်တည်ရမယ်လို့ဆိုပါတယ်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချပြီးသူတို့ပြည်သူတွေအကြမ်းမှာဓာရီအတွက်နေရာမရှိဘူးလို့ဆိုပါတယ်အလားတူသောပဲနိုင်ငံတော်ရှင်းလင်းရေး Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားလိုက်ပါတယ
် American ပိုင်း Guam ကျွန်းရဲ့ကမ်းခြေတွေကိုဒုံးလက်နဲ့ပြစ်လွတ်မဲ့အစီအစဉ်ရွှေ့ဆိုင်းမှုနဲ့ပတ်သက်လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာတိုက်ကိုညံ့ညံ့အမျှော်မြင်ရှိပြီးစင်ကြေသုံးသက်ထားတဲ့ဆုံးဖြတ်ချက်ချလိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်တကယ်လို့သာဒုံးလက်နဲ့ပြစ်လွတ်ခဲ့မယ်ဆိုရင်အခြေအနေဟာဆိုးရွားနိုင်ပြီးလက်ခံနိုင်စရာမရှိဖြစ်လိမ့်မယ်လို့ထရမ့်က Twitter ကွန်ရက်မှာပုဒ်တပုနေ့ကရေးသားလိုက်ပါရယ်မြောက်ကိုရီးယားကောင်ဆောင်ကိုအင်ကာနေ့ကအစိုးရသတင်းမီဒီယာမှာကိုးကားဖော်ပြရမှာတော့အမေရိကန်ဘက်ကတိုက်ကိုအန်ဒီအကြီးပြီးလက်လွတ်စပယ်နိုင်တဲ့အရေးယူဆောင်ရွက်မှုတွေဆက်လုပ်မလားဆိုတာကိုစောင့်ကြည့်မှာဖြစ်တဲ့အတွက်သူ့အနေနဲ့တောင်ပိုင်းကီလိုမီတာ3400အကွာမှာရှိတဲ့ဂွမ်ကျွန်းအနီးဂျပန်ပင်လယ်ပြင်ကိုဖြတ်ပြီးဒုံးလက်နဲ့လေးစင်းပြစ်လွတ်မဲ့အစီအစဉ်ကိုလောလောဆယ်မှာဆိုင်းငံ့ထားတဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင
်။အမေရိကန်ပြည်ထောင်စုဗီနီယာပြည်နယ် Charlotte Vales မြို့လူမျိုးကြီးစိုးရေးဝါဒီတွေစုဝေးနေတာကိုဆန္ဒပြတဲ့လူအုပ်ထဲကာတစီဝင်တိုက်ခံရလို့သေဆုံးသွားတဲ့အမျိုးသမီးအတွက်အထိမ်းအမှတ်ဗုဒ္ဓပွဲကိုဗုဒ္ဓနေရာကျင်းပခဲ့ပါတယ်။ကွယ်လွန်သွားသူအသက်32နှစ်အရွယ်ဟက်ဇာဟီယာဟာ Charlotte Field ဒေသခံဖြစ်ပြီးလူမျိုးကြီးစိုးရေးဝါဒီတွေကိုဆန့်ကျင်ဆန္ဒပြရမှာပါဝင်ခဲ့သူဖြစ်ပါတယ်။သူသေဆုံးသွားရမှုဟာသူပြောကြားလိုတဲ့သတင်းစကားကိုပုံမခိုင်ခိုင်မာမာပြသသွားတာဖြစ်တယ်လို့စူမီခင်ကဝတ်ပြုပွဲမှာပြောကြားပါတယ်။သူတို့ဟာဂျမတ်သမီးကိုဆက်ပြီးနှုတ်ပိတ်ဖို့ကြိုးစားကြတယ်။ဒါပေမဲ့ဘာဖြစ်လာသလဲ။အခုဂျမတ်သမီးကိုပူပြီးအလေးထားလာကြတယ်လို့သူကပြောကြားသွားပါတယ်။သူသမီးကိုဂုံပြူသွားအပြင်စီကြီးခံရေးအယူအဆကိုဖြန့်ချိကြဖို့လည်းသူကတိုက်တွန်းပါတယ်။သူရဲ့ညီမဝန်ခွဲတူကတော့မင်းသွားပြီမဲ့ငါတို့ရင်ထဲမှာအမြဲရှိနေပါမှလို့ပြောကြပြီးမျက်ရည်မဆက်နိုင်ဖြစ်ခဲ့ပါတယ်။ စနေနေ့တုန်းကလူဖြူကြီးစိုးရေးဝါဒီနဲ့ဆန့်ကျင်သူတွေပဋိပက္ခဖြစ်ပြီးအစောပိုင်းမှာရဲကမထင်နိုင်ခဲ့ပဲနောက်ပိုင်းမှမှလူစုခွဲသွားခဲ့ပါတယ်။ဗီဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးခေါင်းတင်ကင်းကလည်းဗီဂျီးနီးယားပြည်နယ်မှာလူဖြူကြီးစိုးရေးဝါဒနဲ့စိတ်ဝမ်းကွဲပြားမှုတွေကြောင့်သမိုင်းဒဏ်ရာဒဏ်ချက်တွေအများကြီးရှိခဲ့ပြီးဒီခုခါမှာအခြေအနေတိုးတက်လာပြီးဖြစ်တဲ့အတွက်နောက်ပြန်မလှည့်နိုင်ကြောင်းပြောကြားသွားပါတယ်။
ဗင်နီဇွဲလာရဲ့နိုင်ငံရေးပဋိပက္ခကိုနိုင်ငံရေးအရာဖြေရှာဖို့ဆေးဆက်ညှိနှိုင်းမှုတွေပြန်လည်စတင်ဖို့အတွက်သက်ဆိုင်ရာအစိုးရနဲ့အတိုက်ခံအုပ်စုကိုကုလသမဂ္ဂအတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဘုနေ့ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်နိုင်ငံတကာနဲ့ဒေတာရင်းခေါင်းဆောင်တွေကဗင်နီဇွဲလာအစိုးရနဲ့အတိုက်ခံတို့ကိုနိုင်ငံရေးဆေးဆက်ညှိနှိုင်းမှုတွေရှေ့တိုးဆောင်ရွက်ဖို့ကြိုးပမ်းနေမှုတွေကိုလည်းအတူရေးမှုချုပ်ကအပြည့်အဝထောက်ခံလိုက်ပါတယ်။ဂျောင်းဝင်ဆေးဆက်ပေးတဲ့ပုံကိုယ်တွေနဲ့လည်းသူနီနီကက်ကက်ဆက်သွယ်လျက်ရှိတယ်လို့အတွေ့အမှုချုပ်ကပြောပါရယ်ဧပြီလကစလို့ဗင်နီဇွဲလားမှာနိုင်ငံရေးအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့အတွက်လူအနည်းဆုံး120တေဆုံးခဲ့ပါတယ်ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ Washington DC VOA ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လောင်နန့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့မဲ့ကိစ္စအပေါ်ကုလသမဂ္ဂအကြီးအကဲကစိုးရင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်တရက်အကြာမှာမြန်မာနိုင်ငံမှာနှစ်ကိုခံရလို့ထွက်ပြေးလာသူတွေကိုမောင်းထုတ်မှမဟုတ်ဘဲစစ်စစ်နေကြတာဖြစ်တယ်လို့အိန္ဒိယအရာရှိသူကပြောကြားလိုက်ပါတယ်။ UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ 15,000 တောင်မပြည့်ပေမဲ့အိန္ဒိယနိုင်ငံအနှံ့ရောက်နေရတဲ့ရိုဟင်ဂျာမွတ်စလင်ဥယျာဉ်ကတော့ 4,000 လောက်ရှိနေပါတယ်။ပြီးခဲ့တဲ့ပတ်တုန်းကတရားမဝင်ပြောင်းရွှေ့လာသူတွေကိုစစ်စစ်ပြီးပြန်လည်မောင်းထုတ်ဖို့ပြည်내အရာရှိတွေကိုမှာကြားထားတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကီရန်ရီဂျူဂျူကပါလီမန်မှာပြောကြားခဲ့ပါတယ်။ဒီလိုပြောင်းရွှေ့ဝင်ရောက်လာသူတွေဟာအကြမ်းဖက်သမားတွေအတွက်လူသူစုဆောင်းနိုင်တဲ့နေရာဖြစ်နိုင်ခြင်းရှိပြီးအိန္ဒိယပြည်သူတွေရဲ့ရာဗန်ခွင့်ကိုထိပါယုံသာမကလူညုံရေးဆိုင်ရာအရေးကြီးတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လည်းသူကပြောကြားခဲ့တာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာဟာအော်တိုဘာလအတွင်းအမေရိကန်သမရအိမ်ဖြူတော်ကိုလာရောက်လည်ပတ်မယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးနဲ့လူညုံရေးကိစ္စအပြင်ထိုင်းအမေရိကန်နှစ်နိုင်ငံဆက်ဆံရေးနှွေးထွေးမှုပြသတဲ့သဘောလည်းဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့အပတ်အတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ထိုင်းနိုင်ငံကိုတွားရောက်ခဲ့တာဟာထိုင်းနိုင်ငံမှာ2014ခုနှစ်စစ်အာဏာသိမ်းချိန်ကစလို့အစ်မြင့်ဆုံးအမေရိကန်အရာရှိကြီးတဦးရဲ့ခီးစဉ်လည်းဖြစ်ပါရယ်ဝန်ကြီး Tillerson ရဲ့ထိုင်းခီးစဉ်နဲ့ဝန်ကြီးချုပ်ပရာယုတ်ကိုသမ္မတ Donald Trump ဖိတ်ကြားလိုက်တာဟာစစ်အာဏာသိမ်းမှုအပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်တည်ဆောက်မှုနောက်ဆုံးလုပ်ရက်လည်းဖြစ်ပါရယ်ရှင်
အခုယူကရိန်းနိုင်ငံမှာရှိနေတဲ့ယခင်ဆိုဗီယက်ခေတ်ယူစမတ်လက်နက်စက်ရုံဟာမြောက်ကိုရီးယားအတွက်ဒုံကျည်နည်းပညာပံပိုးခဲ့တဲ့အရင်အမြစ်ဖြစ်နိုင်တဲ့ဆိုတဲ့ဆိုဆွဲချက်ကိုယူကရိန်းအရာရှိတွေနဲ့သုံးသပ်သူတွေကမဆိုင်မတွညင်းဆန်လိုက်ပြီးဒါဟာရုရှားအပေါ်မှာစံပြရှိအောင်ပြန်လည်လမ်းကြောင်းပြလိုက်တာဖြစ်ပါတယ်။ဆုတ်ထွေးပြီးဒုရဲကြီးမားတဲ့ဒီပစ္စည်းကိုလွယ်လွယ်ကူကူတင်ပို့လို့ရမှာမဟုတ်ဘူးလို့ကီယက်မြို့တော်စစ်ရေးသူတွေဒီအဖွဲ့အကြီးအကဲကဗီဒီယိုကိုပြောပါတယ်။ဖြစ်နိုင်တာကရုရှားကတစားစီဖြုတ်ထားတဲ့ဒုံးကျည်ကိုပဲမြောက်ကိုရီးယားရရှိသွားတာဖြစ်မယ်လို့လည်းဆိုပါတယ်။နိုင်ငံတကာမဟာဗျူဟာလေ့လာရေးအဖွဲ့ကစုရည်သနာအစီရင်ခံစာရေးသားသူမိုက်ကယ်အယ်မန်ကတော့မြောက်ကိုရီးယားဟာယူကရိန်းသို့မဟုတ်ရုရှားစီကအကူအညီရရှိခဲ့တာဖြစ်နိုင်တယ်လို့ဆိုထားတာပါ။ယူကရိန်းဘက်ကတော့သူတို့နိုင်ငံဟာ1991မှာဆိုဗီယက်လက်အောက်ကလွတ်လပ်ရေးရပြီးချိန်ကစလို့စစ်သုံးပက်ထင်းတဒုံးကျည်ကိုမထုတ်လုပ်တော့ဘူးလို့ဆိုထားပါတယ်ခင်ဗျာ။
နှစ်ပေါင်းတန်းတရာရှိတဲ့ပဇင်းရုပ်ချင်းကို BBC ဝါရင့်အတန်လွှင့်အမှုတန်းအပြင်တဘာဝပတ်ဝန်းကျင်လေ့လာသူ David Attenborough ကိုအမှုထားပြီးသိပ္ပံပညာရှင်တွေကအမည်မှတ်ခေါ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းဩဂုတ်လ16ရက်နေ့ကကြေညာခဲ့ပါတယ် Mesostickster David Attenborough လို့အမည်ပေးထားတဲ့ဒီရှေးဟောင်းပဇင်းရုပ်ချင်းကိုပဇင်းရုပ်ချင်းရဲ့တက်တန်းဟာနှစ်ပေါင်းတန်းတရာရှိနေတာပါဒီရုပ်ကျွင်းကိုမြန်မာနိုင်ငံကချင်ပြည်နယ်ကထွက်တဲ့ပရင်းထဲမှာသိပ္ပံပညာရှင်တွေကဒီနှစ်စံပိုင်းကတွေ့ရှိခဲ့တာဖြစ်ပါတယ်အဲ့ဒီပိုးကောင်ရဲ့ဦးကောင်ဟာထူးခြားစံပြပြီးတစ်ပင်တွေပေါ်မှာ တွားသွားတဲ့သဘောတက်ရောက်စေတဲ့ပိန့်ရှင်ရှင်ခြေထောက်တွေရှိတာကိုလည်းတွေ့ရတယ်လို့ဆိုပါရယ်။အဲ့ဒီထူးဆန်းတဲ့ပိုးကောင်ပစင်းမှာတခြားဘယ်ပိုးကောင်တွေမှမတူတာကြောင့်သိပ်ပံဆိုင်ရာမျိုးရင်းတစ်ခုဖြစ်တီးခြားသတ်မှတ်ဖို့လိုလိမ့်မယ်လို့အဲ့ဒီတုန်းကသိပ်ပံပညာရှင်တွေကပြောခဲ့တာပါ။ဒိုင်နိုဆောခေတ်ကတည်ရှိခဲ့တဲ့ဒီပိုးကောင်ဟာအရန်သေးလွန်ပြီးအတောင်ပံတွေလည်းမပါဘူးလို့ဆိုပါရယ်။အဲ့ဒီပိုးကောင်မျိုးနှစ်ကောင်သာတွေ့ရှိခဲ့ရပြီးသူတို့ဟာမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းထဲမှာပုံစံမပြတ်တည်ရှိနေတာလို့ဆိုပါရယ်ရှင
်။ကျွန်တော်ဗီဒီယိုမနေ့ကင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့မတ်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet ဆက်မြင်တာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့မြန်မာသတင်းတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်အမေရိကန်နဲ့ပတ်သက်ပြီးတော့တင်ပြခြင်းပါတယ်။ Virginia ပြည်နယ် Charlotte Bay မှာဖြစ်ပြီးခဲ့တဲ့စနေနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုမှာနှစ်ဖက်စလုံးကအပြစ်ရှိတယ်လို့သမ္မတ Donald Trump ကဒီဖြစ်ပွားခဲ့တဲ့နေ့ကပြောခဲ့တာကိုနောက်ပိုင်းမှာလည်းထပ်ပြောခဲ့ပါတယ်။အခုလိုပြောကြားချက်တွေကြောင့် American သမ္မတဟောင်းနှစ်ဦးအပါအဝင်လွှတ်တော်အမတ်တွေကုလသမဂ္ဂနဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့ရှုံချတဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ်။အကြောင်းဆုံးကတော့ဒေါ်လလတန်းကစူးစီးတင်ပြထားတာပါ
။ Virginia ပြည်နယ် Charlottesville မှာပြီးခဲ့တဲ့သတင်းပတ်ကုန်ကလူပြူကြီးစိုးရေးဝါဒီတွေနဲ့ဆန့်ကျင်သူတွေကြားအကြမ်းဖက်မှုဖြစ်ပွားပြီးစကသမ္မတ Trump ကနေနှစ်ဖက်စလုံးမှာဆိုးတဲ့လူတွေရှိတယ်လို့ပြောခဲ့တဲ့အတွက်ကြောင့်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်။ Clinton နေ့မှာတော့သမ္မတ Trump ကနာဇီလက်သက်တွေနဲ့လူပြူကြီးစိုးရေးဝါဒီတွေကိုပစ်တင်ရှုံချခဲ့ပေမဲ့လို့လေလူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့သူတွေကိုတော့သူကထဲမပြောခဲ့ပါဘူးဒါပေမဲ့အင်္ဂါနေ့မှာတော့သူကဒီအကြမ်းဖက်မှုတွေနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဆိုပြီးဆန္ဒပြမှုဖြစ်စကသူပြောခဲ့တာကိုထပ်ပြီးပြောခဲ့တာဖြစ်ပါတယ
် I think there's blame on both sides you look at both sides
နှစ်ဖက်လုံးမှာအပြစ်ရှိကြတယ်လို့ကျွန်တော်ထင်ပါတယ်နှစ်ဖက်စလုံးကိုကြည့်ရင်အပြစ်တွေကိုမြင်လာရမှာပါကျွန်တော်အနေနဲ့အဲ့ဒါကိုလုံးဝတန်ရမရှိပါဘူ
းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာတော့သမ္မတနဲ့သတင်းတောက်တွေကြားထိတ်တန့်ရင်ဆိုင်တွေ့ကြရပါတယ် Trump အနေနဲ့လူပြူကြီးစိုးရေးဝါဒီတွေဖြစ်တဲ့နာဇီလက်သက်တွေ KKK ခေါ် Ku Klux Klan အစရှိတဲ့စကလုံးတွေကိုအကြမ်းဖက်မှုဖြစ်ပွားပြီးနှစ်ရက်အကြာမှသာဘာလို့ထည့်ပြောပစ်တာလဲလို့သတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီအုပ်စုတွေရဲ့ဖွဲ့ဝင်တွေဟာConfederate ဘိုချုပ် Robert E. Lee ရဲ့ရုတ်ထုဖေရှားရေးကြိုးပမ်းမှုကိုကန့်ကွက်ဆန္ဒပြဖို့ Charlottesville မှာပြီးခဲ့တဲ့သတင်းပတ်ကရောက်လာကြတဲ့သူတွေထဲမှာပါဝင်တာဖြစ်ပါတယ်။နာဇီဝါဒကိုနှစ်သက်တယ်လို့ယူဆရတဲ့လူငယ်တဦးကဆန္ဒပြတဲ့သူတွေကြားမှာကားကိုအတင်းဖြတ်မောင်းခဲ့တဲ့အတွက်အမျိုးသမီးတဦးသေဆုံးခဲ့ပြီးလူ20လောက်လည်းဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump ကအင်္ဂါနေ့ကနှစ်ဖက်စလုံးကိုအပြစ်တင်လိုက်ပါတယ်။
You had a group on one side that was bad and you had a group on the other side that was also very violent and nobody wants
တပတ်မှာရှိနေတဲ့အုပ်စုကဆိုးသလိုကျန်တဲ့တပတ်မှာရှိနေတဲ့အုပ်စုကလည်းကျန်တဲ့အုပ်စုဖြစ်ပါတယ်ဒီချက်ကိုဘယ်သူကမှအမှန်မပြောချင်ကြတော့ကျွန်တော်ကဒီချက်ကိုအခုထုတ်ပြောတာဖြစ်ပါတယ်ခွင့်ပြုချက်ကြုံမြူပဲတပတ်အုပ်စုကအတင်းဝင်လာပြီးသူတို့ကတိတ်ကိုကြမ်းတမ်းခဲ့တာ
ပါတမန်ထရမ့်ရဲ့ခုလိုကောက်ချက်ချပြောကြားမှုတွေနဲ့ပတ်သက်လို့Republican သမ္မတဟောင်းဦးတို့ဖြစ်ကြတဲ့ George H.W. Bush နဲ့တားဖြစ်သူ George W. Bush တို့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ရမှာ American ပြည်ထောင်စုအနေနဲ့လူမျိုးရေးခွဲခြားမှုဘာသာရေးခွဲခြားမှုနဲ့အမုန်းတရားပုံစံအားလုံးတို့ကိုအမြဲပဲလက်မခံပယ်ချရမှာဖြစ်တယ်လို့ပြောခဲ့ပါတယ် Republican အမတ် John McCain ကလည်းလူမျိုးရေးခွဲခြားသူတွေနဲ့အမုန်းတရားနဲ့တူတန်စွဲကိုဆန့်ကျင်တဲ့ American နိုင်ငံသားတွေကြားဘယ်လိုမှကြည့်ဖို့တိခါပိုင်းရတူညီတယ်လို့နှိုင်းရှင်လို့မရနိုင်တဲ့အကြောင်းသူ့ရဲ့ Twitter ကဆင့်ရေးသားခဲ့ပါတယ်။ကုလသမဂ္ဂတွေးမှုချုပ် Antonio Guterres ကတော့လူမျိုးရေးနဲ့ဘာသာရေးခွဲခြားမှုတွေကိုနေရာတိုင်းအချိန်တိုင်းမှာပြစ်တင်ရှုံချကြရမယ်လို့ပေါ်ထူးတွေကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ Racism, xenophobia, antisemitism or Islamophobia.
လူမျိုးရေးခွဲခြားမှုနိုင်ငံသားတွေကိုမုန်တိမှုဂျူးဘာသာနဲ့အစ္စလာမ်ဘာသာတွေကိုမုန်တိမှုတွေဟာကျွန်တော်တို့လူအဖွဲ့အစည်းကိုအစိတ်သင်းစေတာဖြစ်ပါတယ်ဒီယူဆတွေကိုနေရာတိုင်းအချိန်တိုင်းမှာဆန့်ကျင်ကန့်ကွက်ကြဖို့ကျွန်တော်တို့အားလုံးမှာတောင်းဆိုပါတယ်
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကတော့ ဖက်စစ်ဝါဒီတွေနဲ့အဲ့ဒီဝါဒကိုဆန့်ကျင်တဲ့သူတွေကြားဘယ်လို့မှတူညီမှုကိုမတွေ့ရတဲ့အကြောင်းပြောပြီးလက်ရဇွန်းရောက်သူတွေရဲ့အမြင်တွေကိုရှုံချဖို့ကရာဒူးတာဝန်ယူထားသူတိုင်းတွေအရေးကြီးတဲ့အကြောင်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလမကာကလည်းရှာလစ်ဗယ်စန်ဒါပြမှုနဲ့ပတ်သက်လို့လူပြူကြီးစိုးရေးဝါဒီတွေကိုပြစ်တင်ရှုံချလိုက်ပြီးလူမျိုးရေးခွဲခြားမှုလက်ရဇွန်းရောက်တဲ့အကြမ်းဖက်မှုတွေကိုကဘာကြီးရဲ့ဗနီယာမာပဲဖြစ်ဖြစ်ပြက်ပြက်သားသားတုံ့ပြန်အရေးယူရမှာဖြစ်တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။ရှာလစ်ဗယ်စန်ဒါပြအကြမ်းဖက်မှုနဲ့ပတ်သက်လို့သမရရဲ့ပြောဆိုချက်ဟာပြောညာလုံးတဲ့အတွက်ကြောင့်လေသမရရဲ့အမေရိကန်ကုန်ထုတ်လုပ်ငန်းအကြံပေးကောင်စီကစီးပွားရေးလုပ်ငန်းရှင် CEO တွေဟာတဖွဲ့ဖွဲ့နှုတ်ထွက်ခဲ့ကြတဲ့အတွက်ကြောင့်လေသမရအနေနဲ့ကောင်စီကိုပုတ်ထုနေကဖျက်သိမ်းလိုက်ကြောင်း Twitter ကတစင်ကြီးညာရတဲ့အခြေစိုက်ခဲ့ပါတယ်ရှင်
။ဒေါ်လာလန်တန်တင်ပြခဲ့တာပါ။အခုတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေကိုဇက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်1800ကျော်ကိုအင်ဒိုနီးရှားနိုင်ငံမှာခိုလွန်ခွင့်ပေးထားကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကမနေ့ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားလွှတ်တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတချို့မှာ9နှစ်ကြာရောက်ရှိနေကြတဲ့ရခိုင်ပြည်နယ်ကလာတဲ့မွတ်စလင်ဒုက္ခသည်တွေကတော့ခွဲခြားဆက်ဆံခံရမှုတွေရင်ဆိုင်နေရပြီးသူတို့အနာဂတ်ပျောက်ဆုံးနေတယ်လို့ပြောပါတယ်။မိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပါပါ။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်သမ္မတဝီဒိုဒိုကအင်ဒိုနီးရှားလွှတ်တော်မှမိကွန်းပြောကြားရမှာရခိုင်ပြည်နယ်ပဋိပက္ခမှာအင်ဒိုနီးရှားအစိုးရကပါဝင်ကူညီဆောင်ရွက်ပေးနေတာရင်းနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားပါတယ်
။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
ဒီကအပြင်ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ဆည်းရမှာဖွံ့ဖြိုးတိုးတက်ရေးအပါအဝင်လူခွင့်ရေးတွေကိုလေးစားဖို့နဲ့လူမှုတိုင်းဝန်အားလုံးကိုကာကွယ်ပေးရေးစားတဲ့စီစဉ်နေနဲ့ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်။ပြည်ပကတွေကြောင့်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်1806ဦးကိုအင်ဒိုနီးရှားနိုင်ငံမှာခိုလုံခွင့်ပေးထားပါတယ်။နောက်ပြီးတော့ထောက်ပံ့ကူညီမှုတွေနဲ့စာတင်ကျောင်းတွေဆောက်လုပ်ဖို့ပံ့ပိုးပေးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအပါအဝင်ဆူမာထရာ၊မေဒန်နဲ့အာချေးစတဲ့နေရာတွေမှာရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေကြတာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေဟာရွှေပြောင်းဒုက္ခသည်တွေဖြစ်လှေတွေနဲ့ဘင်္ဂလားပင်လယ်အော်ကနေတဆင့်အက်ဒမန်ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံအဲဒီကတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေဘက်ရောက်ရှိခဲ့ကြတာဖြစ်ပါတယ်ဆူလာဝေစီကျွန်းကို2013ခုနှစ်ကတည်းကရောက်ရှိပြီးကုလသမဂ္ဂ UNHCR ရဲ့ဒုက္ခသည်လက်မှတ်ရရှိထားတဲ့ကိုအောင်နိုင်ဝင်းကတော့သူတို့ဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရဘက်ကကူညီထောက်ပံ့ပေးတာမျိုးမရှိခဲ့ဘူးလို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအစိုးရရဲ့ပူးပေါင်းပါဝင်မှုပြီးတော့ထောက်ပံ့မှုသနားညာမှုစသဖြင့်ပေါ့နော်အဲ့လိုမျိုးနိုင်ငံရေးပါတဲ့စိတ်ဓာတ်တွေတော့ပါပါဘူး။ဒီကနေပြီးတော့1952ခုနှစ်ကုလသမဂ္ဂရဲ့ပြည်ရင်းစာချုပ်မှာအဲ့ဒါမှရေးထိုးခြင်းမရှိတဲ့အတွက်ဒီဘယ်နိုင်ငံသားမှသူ့ရဲ့နိုင်ငံမှာနိုင်ငံသားဖြစ်နေသမတ်ဖက်လည်းမရှိဘူးလို့ဒီသမတ်မှလည်းမဟုတ်ဘူးဆိုတာကကျွန်တော်ကန့်ကန့်ပြီးတော့ကန့်ဆိုတာဒီဖြစ်ချင်းစတာကတော့ချုပ်ခန်းကနေထွက်လာတဲ့အဲ့ဒီနေရာကိုစယူပေါ့ပြပါရှိတဲ့လက်မှတ်တွေထိုးပေးရအဲ့လိုဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ကျွန်တော်နေကုန်နေနေရတာနေပြီးတော့ UN ကလက်အောက်မှာပဲနေနေရတယ် UN လုံးတဲ့ပေါ်မှာပဲမူတည်ပြီးတော့လှုပ်ရှားဒီသဘောပ
ါဆူလာဝေစီကျွန်းမှာရခိုင်ပြည်နယ်ကရောက်လာတဲ့ဒုက္ခသည်မွတ်စလင်ရိုဟင်ဂျာအရေးအတွက်235ယောက်ရှိပြီးသူတို့တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်သတင်းဌာနတွေကိုအခြေအနေတွေတင်ပြရင်အင်ဒိုနီးရှားအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတယ်လို့ကိုအောင်နိုင်ဝင်းကပြောပါတယ
်ဟိုသတင်းယူတဲ့သတင်းဌာနနေပြီးတော့ကျွန်တော်သတင်းတွေပါပေးတယ်ဆိုရင်ကျွန်တော်တို့ဘယ်လိုလုပ်လို့ဆိုရင်လာဝါခါကိုလွတ်ပြီးတော့ရဲကိုလွတ်ပြီးတော့အချုပ်သားမှာထက်ထားတယ်ကျွန်တော်တို့ဒီမှာရောဟင်ဂျာမှာရှိတဲ့ဒီကလေးတွေကနေပြီးတော့အယောက်40ကျော်ပညာရေးဆုံးရှုံးတယ်ဒါတခုဒီမှာလူငယ်တွေရဲ့အနာဂတ်ဆုံးရှုံးမှုတွေအများကြီ
းအင်ဒိုနီးရှားအစိုးရကတော့ရခိုင်ပြည်နယ်ပဋိပက္ခဟာဒေတာရင်းအရေးဖြစ်လာနေတယ်လို့မြန်မာအစိုးရကတတိပေးပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလကဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာအင်ဒိုနီးရှားသမ္မတဝီဒိုဒိုဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တည်ထောင်တွေ့ဆုံပြီးနှစ်နိုင်ငံရေးအပြင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စကိုပါဆွေးနွေးခဲ့တာပါ။ဒ ဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံတွင်းမှာရှိနေတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာတော့အင်ဒိုနီးရှားအစိုးရကလစ်လျူပြုထားတယ်လို့မြင်ကြောင်းကိုအောင်နိုင်ဝင်းကပြောပါရတယ
်။နိုင်ငံရေးပေါ်လစ်စီရပြောရတဲ့နေရာမှာပဲပြောတာသူရဲ့တကယ်တကယ်သူပြောဆင်ပြောထားတဲ့အနာတုံးလူဩဇာအနာတုံးလူရဲ့နေရာမှာသူရဲ့နိုင်ငံမှာကျွန်တော်တို့အတွက်ဒီမှာသူပြောဆိုတာလုပ်ပြီးတာအဲ့လိုမျိုးစာတကလက်ခံလို့ရတဲ့အဲ့လိုအနေဖြားလုံးဝလုံးဝကျွန်တော်တို့မှာမရှိဘူးတွေ့လည်းမတွေ့ပါဘူးဖြည့်ဖြည့်ပြရလည်းမရှိဘူ
းအင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်အရေးအတွက်အများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးအီရန်အီရက်ဆီးရီးယားဆိုမာလီယာမြန်မာတီရီလင်ကာပါကစ္စတန်ကလာတဲ့ဒုက္ခသည်တွေလည်းခိုလုံနေကြပါရဲ့ရှင
်မင်းညနေမေးမြန်းတင်ပြခဲ့တာပါရခိုင်ပြည်နယ်ဘူးသီးတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကျန်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုဖော်ထုတ်ပြီးအကျန်းဖက်ဥပဒေနဲ့အရေးယူပေးဖို့အမျိုးသားလွှတ်တော်မှာလွှတ်တော်အမတ်တွေကမနေ့ကတောင်းဆိုလိုက်ကြပါတယ်ဒီဒေသလုံခြုံရေးအတွက်မကြသေးခင်ကပဲတပ်မတော်ကအင်အားတိုးမြှင့်ခြားထားပေမဲ့ရခိုင်ဒေသကိုထိထိရရအကာအကွယ်ပေးနိုင်မဲ့အစီအစဉ်တွေချမှတ်ဖို့ကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်အမေခါကတင်ပြပါမယ်
ရခိုင်လွတ်တော်အမတ်ကရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေရက်စွန့်ခွာပြေးနေရတဲ့တိုင်းရင်းသားတွေနေရက်ပြန်လာပြီးအခြေတကျရက်တီနိုင်ရေးအတွက်ဂရုတစိုက်လှုပ်ဆောင်ပေးဖို့အမျိုးသားလွတ်တော်မှာအဆိုတင်ခဲ့တာပါဒီအဆိုနဲ့ပတ်သက်ပြီးဘူးသီးတော်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအကြမ်းဖက်လှုပ်ဆောင်နေတဲ့သူတွေနဲ့အဖွဲ့တွေကိုအ мян ဆုံးဖော်ထုတ်ပြီးအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့ကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်နိုင်ငံတော်ဝန်ထမ်းဆောင်နေသူတွေကိုတက်ဖြတ်ခဲ့တဲ့အော်တိုဘာဖြစ်စဉ်ဟာနိုင်ငံတော်လုံခြုံရေးကိုထိပါစေတာမို့အကြမ်းဖက်ဖြစ်စဉ်အဖြစ်သတ်မှတ်ပြီးအဲ့ဒီဖြစ်စဉ်နဲ့ဆက်ဆက်ပတ်သက်နေသူတွေကိုအကြမ်းဖက်ဥပဒေနဲ့အရေးယူပေးဖို့လွှတ်တော်ကိုတင်ပြလာသူကတော့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားလွှတ်တော်ကိုစလေဘုံမူကြီးစိုးရွှေပါတ
ို့ဖြစ်ပါ၏မောင်တော်ဒေတာမှာယခုတိုက်ခိုက်နေတဲ့အဖွဲ့ဒီဒင်ဂဒီအကြမ်းဖက်သမားများဒင်ဂဒီအကြမ်းဖက်အဖွဲ့ဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ကြီးကဒင်ဂဒီအကြမ်းဖက်သမားအဖြစ်သတ်မှတ်ပေးပါရန်လေးစားစွာတင်ပြပါတယ်အစိုးရနဲ့လွတ်တော်မှာအကြမ်းဖက်ဟုတတ်မှတ်ပေးခြင်းဖြင့်နိုင်ငံတကာအဖွဲ့အစည်းများနှင့်ပြည်တွင်းပြည်ပအဖွဲ့အစည်းများမှလူခွင့်ရေးဗန်းပြပြီးထောက်ပံ့ကူညီနေသည့်မီဒီယာများ၊ဝါဒမျက်စိအုံခြင်းများရပ်တန့်သွားမှဖြစ်ပြီးအကြမ်းဖက်ဥရိယကူညီနိုင်မှာဖြစ်ပါသည်။ထောက်ပံ့ကူညီမှုများအချို့ UN များနှင့် NGO များပါဝင်နေခြင်းနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းများနှင့်ဆက်ဆက်နေခြင်းတို့ကြောင့်အကြမ်းဖက်အဖွဲ့စစ်တတ်မှတ်လိုက်ပါကနိုင်ငံတကာမှအကြမ်းဖက်တပ်ဖြတ်ရေးဖြင့်ကူညီလာနိုင်မှာဖြစ်ပါသည်။
ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကရခိုင်လွတ်တော်အမတ်ဦးမြင့်နိုင်ကတော့တက်မတော်ဘက်ကလုံခြုံရေးအင်အားတိုးယူထားတာတင်မဟုတ်ပဲထိရောက်တဲ့အစီအစဉ်တွေနဲ့ရခိုင်ဒေသကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်
။မောင်တော်မြို့နယ်ထဲကျွေးရပေါင်း280ရှိပါတယ်။အစိုးရစာတင်ကျောင်းက184ကျောင်းပဲရှိပါတယ်။ RB စာတင်ကျောင်းက1620ကျောင်းတိရှိနေပါတယ်။ဒီ RBN စာတင်ကျောင်းတွေကိုအသက်3နှစ်ကနေမူလတန်းအလယ်တန်းအထက်တန်းတက္ကသိုလ်အထိကျွန်တော်တို့ရှိနေပါတယ်။ဒီအရဘီစာတီကျောင်းတွေမှာနိုင်ငံတော်အလှန်မရှိပါနိုင်ငံတော်သချင်းကိုမဆိုပါနိုင်ငံတော်အလှန်ကိုလည်းမပြုပါဒီအရဘီစာတန်ကျောင်းတွေမှာဘာတွေကိုတင်ကြားနေတယ်ဘာတွေကိုပို့ချနေတယ်ဆိုတာကိုအစိုးရအနေနဲ့သိရှိရင်လိုအပ်နေပါပြီကျွန်တော်တို့နိုင်ငံမှာရှိတဲ့တရားသားတွေတောင်တရားသားဘာသာစကားတင်ကြားရေးအတွက်အခုထိအပြည့်အဝမရရှိသေးပါကျွန်တော်တို့ရခိုင်ပြည်နယ်တွေဒီတော့များပြားလာတဲ့အရဘီစာတန်ကျောင်းတွေကိုဘယ်လိုဆောက်ခဲ့တယ်ဘသူတွေထောက်ပံ့နေတယ်ဘေကနေရပြီးရက်တင်နေတယ်ဆိုတာတွေကိုအစိုးရအနေနဲ့အထူးအရေးတယူဆောင်ရွက်တဲ့အရာတစ်ခုအနေနဲ့ထောက်ပြဆွေးနွေးလိုက်ရပါတယ
်ဒီဆိုနဲ့ပတ်သက်လို့လာမယ့်တောက်ကြနေမှသာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်တက်မတော်ဘက်ကပြီးခဲ့တဲ့သတင်းပတ်ကနေစပြီးဒီမြို့နယ်တွေရှိရာမေယူတောင်တန်းတစ်လျှောက်မှာတက်အင်အားကိုတိုးမြင့်ချထားလျက်ရှိပါတယ်တက်မတော်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်မဲ့အနေထားကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလည်းနှစ်နိုင်ငံနယ်ကြားဒေသမှာလုံခြုံရေးတွေတိုးမြင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဖော်ပြကြပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးတင်ဆိုးကလည်းဘင်္ဂလားဒေ့ရှ်ဘက်မှာနေကြားဆောင်တက်အင်အားတွေတိုးချက်ချထားတာတွေ့တယ်လို့သူကပြောပါရယ်
ကျွန်တော်တို့သူတလောက်ဆိုရင်အဲ့ဒီနေဘက်ကဆောက်မှာကြီးရယ်ဘော်ဒါကစစ်ပြားတော့နေဘက်ဘာကိုထိုးထားတာတော့ရှိတယ်အားအားပဲရှိတယ်ဒီနေရာတချို့ရေဖူဂျီကန်ရဲ့ဘာတွေရှိတဲ့နေရာမှာတော့အေးစစ်စစ်ပ
ါရခိုင်ပြည်နယ်အတွင်းအခြေအနေဟာခုချိန်ထိတည်ငြိမ်မှုမရှိသေးသလိုအကြမ်းဖက်မှုတွေလည်းဆက်ပြီးရှိနေပါသေးတယ်အကြမ်းဖက်တပ်ဖြတ်ခံရမှုတွေမကြာခဏတွေ့နေရပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာကနေဒီနှစ်ဇူလိုင်လအတွင်းတိုက်ဆုံခဲ့တဲ့အပြစ်မဲ့ပြည်သူပေါင်းအယောက်40နီးပါးရှိနေသလိုပျောက်ဆုံးသူကလည်းအယောက်30ရှိနေပါတယ်ရှင်
VOA သတင်းတော့မမေခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကကြာသာပတေးနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့အများစိတ်ဝင်စားနေကြတဲ့ဘောလုံးသတင်းကိုပြောပြမှာပါ29ချိန်မြောက်အရှိတောင်အာရှစီဂိမ်းအားကစားပြိုင်ပွဲတွေမှာမြန်မာဘောလုံးအသင်းကဆင်မီဖိုင်နယ်ကိုတက်ရောက်နိုင်မှာတေချာသလောက်ရှိနေတယ်လို့အားကစားသမားဟောင်းတွေနဲ့ဘောလုံးပွဲစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်တွေကပြောကြားလိုက်ကြပါတယ်အုပ်စုပွဲစဉ်တွေမှာမြန်မာအသင်းကစင်ကာပူနဲ့လာအိုအသင်းတွေကိုအနိုင်ရလိုက်ပြီးနောက်အခုလိုသုံးသက်ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြခြင်းပါတယ်မလေးရှားနိုင်ငံမှာဩဂုတ်လ14ရက်နဲ့16ရက်နေ့တွေမှာကျင်းပခဲ့တဲ့အုပ်စုအေပွဲစဉ်တွေမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကိုနှဂိုးဂိုးမရှိနဲ့အနိုင်ရခဲ့တယ်လို့မနေ့ကကျင်းပတဲ့မြန်မာလာအိုပွဲမှာလည်းမြန်မာကလာအိုအသင်းကို3ဂိုးတကူးနဲ့အနိုင်ရလိုက်တာပါအနိုင်ကိုအတော်များများကိုမြန်မာတိုက်စစ်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်မြန်မာအသင်းဟာဘရူနိုင်းအသင်းနဲ့ဩဂုတ်လ18ရက်နေ့ကစားမှာဖြစ်ပြီးအိမ်ရှင်မလေးရှားအသင်းနဲ့ဩဂုတ်21ရက်နေ့မှာကစားမှာပါအုပ်စုပွဲမှာမြန်မာအသင်းကဆင်မီဖိုင်နယ်ကိုတက်လိမ့်မယ်လို့သုံးသပ်သူကတော့ American Maryland ပြည်နယ်မှာနေထိုင်တဲ့မြန်မာလက်ရွေးစင်ဟောင်းဂိုသမဦးရင်ထွေဖြစ်ပါတယ
်အချိန်နဲ့ကြည့်ရရင်လက်ရှိမှာမြန်မာက6မှ9ပွဲနိုင်6မှသူရလိုက်နေတာမလေးရှားအသင်းနဲ့ဆိုင်ရင်ဂိုးကလည်းတွင်းဂိုးကလည်းများရတဲ့အတွက်သူအခြေဆုံးမှာဖြစ်နေတယ်။ကျွန်တော်ကြည့်တဲ့အခြေအနေကတော့ဆင်မီဖိုင်နယ်အချိုဘလူးဝတ်တက်မဲ့အခြေအနေကိုရှိတယ်။နောက်ကစားမှဘရူနိုင်းဘရူနိုင်းနဲ့ပြီးတော့မှမလေးရှားနဲ့ကစားမှအေရှန်နဲ့နောက်ဆုံးမှကစားမယ်ဆိုတော့ဒီဘရူနိုင်းကိုဂိုးပြတ်နဲ့နိုင်ရင်ဟိုကဆင်မီဖိုင်နယ်တက်သွားပြီပေါ့နော်
။ပြီးခဲ့တဲ့ပွဲတွေကိုကြည့်ရင်အုပ်စုအေမှာမြန်မာအသင်းကအုပ်စုဘိုဖြစ်လာနိုင်တယ်လို့သုံးသပ်သူကအိန္ဒိယနာပြည်နယ်အင်ဒီယာနာပိုလစ်မြို့မှာနေထိုင်ပြီးဘောလုံးပွဲတွေစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ်
။မြန်မာအသင်းကစင်ကာပူပွဲမှာတာမန်ပဲ။လာအိုနဲ့ပွဲကြတော့တော်တော်ဆိုးရဗျ။ခြေစမကောင်းဘူးဗျ။ဟိုဒါပေမဲ့သူတို့ရဲ့တင်းဝကအဖွဲစည်းထားတာကြာလာပြီဆိုတော့သူတို့ရဲ့နားလည်မှုနဲ့ထိန်းစော်သွားလို့ဒီလိုအနိုင်ရတာဗျ။ဒါပေမဲ့မြန်မာပွဲတွေကတပွဲတပွဲပိုကောင်းလာတဲ့အစဉ်လာရှိတယ်ဗျ။ဘရူနိုင်းတို့အနိုင်ပါဗျ။မလေးရှားကလည်းတိုင်းတို့ဘာတို့ညစ်နီးတာမရှိခဲ့လေမြန်မာဟန်ဆော့ပါစစ်နိုင်ပြကျိတ်တွေပဲမြန်မာစင်ပီဖိုင်နဲ့တက်မယ်အုပ်စုဖို့ဖြစ်ဖို့များပါတယ
်မြန်မာအသင်းပါတဲ့အုပ်စုအေမှာအင်ရှင်မလေးရှားစင်ကာပူလာအိုဘရူနိုင်းတို့ပါဝင်ကြပြီးတစ်ဖက်အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်းဗီယက်နမ်အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်စင်ပီဖိုင်နယ်မှာထိုင်းအသင်းနဲ့တွေ့ဖို့များတယ်လို့ကိုမင်းမင်းကမြင်ပါတယ
်အဓိကထိုင်းနဲ့တွေ့ဖို့များမယ်ထင်တယ်အင်ဒိုနီးရှားကဟိုထိုင်းကိုတည်ကစားထားတယ်အဲ့တော့ထိုင်းကဗီယက်နမ်ကိုနိုင်ငံမှအုပ်စုဘိုဖြစ်မှာလေဗီယက်နမ်ကအခုဆိုအုပ်စုဘိုဘက်မှာပထမဖြစ်နေတယ်ထိုင်းနဲ့တွေ့ရင်တော့မကြည်ပွဲတွေပေါ့နော်တကူတီတပွဲမှမနိုင်ဘူးလေဒါပေမဲ့16နှစ်အောက်မှာတော့ထိုင်းကိုအဲ့လိုကျွန်တော်တို့မြန်မာပြည်မှာအေရှန်ပွဲကဒီလူတွေကြီးပဲအများစုပါဝင်တဲ့အုပ်စုကတော့နိုင်ခဲ့ဘူးတယ်တူတီစီโกနဲ့ဆိုတော့ဒီပွဲမှာဆိုတော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ဘူတော့မလေးရှားကလည်းကိုမြန်မာပြည်အေရှန်ပုံစံမျိုးဖြစ်နေတဲ့အတွက်တော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်ဗျထိုင်တော့မြန်မာတင်းဘလူးပွက်တက်လိုက်ပါမယ
်မြန်မာအသင်းအနေနဲ့နောက်တန်းကိုလွန်အောင်ထိန်းနိုင်ဖို့နဲ့အသင်းလိုက်စီးလုံးစွာကစားဖို့လိုလိမ့်မယ်လို့လက်ရွေးစင်ဟောင်းဥယျင်ထွေးကပြောပါတယ
်ထိုင်းအသင်းကဆိုရင်သူတို့စနစ်တကျပြိုးထောင်လာတဲ့ဘောလုံးသမားတွေအများကြီးဗီယက်နမ်နဲ့ဒီတိုင်းပဲသူလီဂျင်ဒီဟိုစနစ်တကျပြိုးထောင်လာတဲ့ဘောလုံးသမားဆိုတော့ကျွန်တော်တို့ကဟိုခန်းစစ်ပဲကစားတာတိုက်စစ်ပဲကစားကစားအားကားကြတော့လေဗီယက်နမ်တို့ယူရီယာတို့ကကျွန်တော်တို့ပမာခင်းနဲ့ပူပြီးနည်းအလေးသာနေတယ်။ဒါကြောင့်မို့တယောက်တည်းဖိုးပေါက်ကစားပေးမယ်လေကျွန်တော်တို့တင်းကကစားပြီးတော့ကစားရင်တော့အောင်မြင်မှုအများဆုံးရမယ်လို့ကျွန်တော်မြင်နေဗျ။ကျွန်တော်အရေးကြီးတာတော့နောက်တန်းခံစစ်ပဲဗျ။ခံစစ်ကတခါကျကျွန်ကျွန်ရပါတယ်။အဲ့ဒါကြောင့်နောက်ခံနောက်တန်းကိုလည်းနည်းနည်းလေးအရေးကြီးပါတယ်။ရှေ့တန်းမှာအောင်သူတို့ရှိတယ်။အောင်သူကလည်းတခါတလေတခါထိုးပေါက်လိုက်ရင်သူ့ရဲ့တိုက်ဆက်အားလည်းကြောက်ခမန်းလေးလေးပါပဲဗျ။
2015ခုနှစ်ကစင်ကာပူမှာကျင်းပခဲ့တဲ့28ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာဘောလုံးအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးအဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ဆုတာရခဲ့ပါတယ်အရှိတောင်အာရှပြိုင်ပွဲတွေမှာမြန်မာအသင်းကနောက်ဆုံးအကြိမ်ရွှေတစိမ့်ရခဲ့တာကတော့1983ခုနှစ်တုန်းကဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30 40 50တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ယာဂန္ဓာကိုနားဆင်ရမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဦးကျော်စံသားရဲ့ဟိုဘရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေရမယ်အမိုက်တွေလည်းဝင်လာပဲပိတ်ထားလိုက်ပြီဆိုရင်
မြမယင်ကျေးမှုအလားအလာနဲ့ပတ်သက်လို့စာရေးဆရာချစ်ဦးညိုနဲ့ဆွေးနွေးထားတာကိုနောက်ပိုင်းကြားရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြမပြည်ဆိုင်ရာအဒီတာအာဘောနဲ့သတင်းဆောင်ပါတွေကိုဥကျော်ဇန်တာနဲ့ဒေါ်လာတန်တို့ကစူးစီးတင်ဆက်ထားတာပ
ါမြမနိုင်ငံအခြေခံအဆောက်အဦအတွက်ယင်းနှမြုံနှံမှုလိုအပ်ချက်နဲ့ဆိုင်းဆိုတဲ့ကောင်းစဉ်CN Power ရည်သားထားတဲ့ဆောင်မကို Nikki Asian Regime မှာဖက်ရပါတယ်အခြေခံအဆောက်အဦတည်ဆောက်ရေးအတွက် 2040 ပြည်မှာစီလာရမယ်ယင်းနှိမ့်ညှို့နှံမှုပမာဏဟာမြန်မာနိုင်ငံမှာအခုခါမှာတဝက်လောက်ပဲပြည့်မီနိုင်သေးတဲ့အတွက် 54 သန်းသောလူဦးရေကိုစင်းရဲနွမ်းပါမှုကကဲတင်နိုင်မဲ့မျှော်လင့်ချက်မှင့်မိန်နေပါတယ်နိုင်ငံပေါင်း90ကိုလေ့လာသုံးသပ်ပြီးထုတ်ပြန်ထားတဲ့ Global Infrastructure Outlook အဖွဲ့ရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံအခြေအနေဟာအဆိုးဆုံးဖြစ်နေပါတယ်မြန်မာနိုင်ငံရဲ့လူအချက်ဟာဒေါ်လာ3,130ကျော်ရှိနေပြီးအတော့ကိုကြီးမားနေတယ်လို့ဖော်ပြထားပါတယ်။ဒါဟာမြန်မာပြည်သူတွေလျှက်စစ်မီမရှိပဲလမ်းပန်းဆက်သွယ်မှုမရှိပဲနေကြရမယ့်သဘောဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရအတွက်လည်းကြီးမားတဲ့စံကုန်မှုဖြစ်နေပါတယ်။မြန်မာနိုင်ငံအတွက်အခြေခံအဆောက်အဦလိုအပ်ချက်အလားအလာမှီးမိန်နေခြင်းဟာနိုင်ငံတကာအတွက်စိတ်ပျက်စရာဖြစ်ပါတယ်။ဆယ်စုနှစ်များစွာအတွင်းမှာဒီမိုကရေစီနှိကြကြရွေးကောက်တင်မြှောက်တဲ့အစိုးရ NLD အစိုးရတက်လာခဲ့ပေမဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေကတော့မျောလင်းတရားဝင်ရောက်မလာခဲ့ပါဘူးဒီလိုဖြစ်ရတာတစိတ္တာအဖြစ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုင်ရာအခြေအနေမရင်မရာဖြစ်နေပြီးခြားခြားပျက်စီးမှုနဲ့ပဋိပက္ခတွေဖြစ်နေတဲ့အတွက်လည်းဖြစ်တယ်လို့ဆိုပါတယ် Global Infrastructure Hub ဖွဲ့ရဲ့အမှုဆောင်အရာစီချုပ်ဖြစ်တဲ့ Chris Hitchcock ကတော့မြန်မာနိုင်ငံဟာရေရှည်စီးရဲမွေးတည်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ပြည်ပပုဂ္ဂလိကရင်းနှီးမြှုပ်နှံမှုကိုအပူတပြင်းလိုအပ်နေတယ်လို့ထောက်ပြပါတယ်ဒီလိုရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အတွက်လည်းနိုင်ငံတွင်းမှာအ धिक အဖြစ်အဂရီမှုကင်းစင်ရေးပွင့်လင်းမြင်သာမှုစီလာရေးနဲ့တသမတ်ထဲလုတ်ကင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းသူကဆိုပါတယ်။အခုလက်ရှိအခြေအနေဟာလွန်စွာစစ်ပျက်စရာကောက်နေပြီးမြန်မာအစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုကိစ္စကိုကင်တွယ်မဖြေရှင်းနိုင်ဘူးအလေးအနက်မထားနိုင်ဘူးဆိုရင်အကြက်တွင်းနိုင်ပွဲရှိတယ်ဆိုတဲ့ကြောင့်ရေးသားထားပါခင်ဗျာ။
ဆက်လက်ပြီး Washington DC ရှိကာကွယ်နှင့်စီးရေးကိစ္စရပ်တွေနဲ့ပတ်သက်လို့သတင်းတောက်တူဖြစ်တဲ့ Alex Lazar ကလွတ်လပ်တဲ့သတင်းမီဒီယာနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ဒွိဟဖြစ်နေမှုဆိုတဲ့ကောင်းကြီးနဲ့ writer သတင်းမှာသူ့အမြင်ကိုရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာနဲ့ဆက်ဆံရေးညံ့နေတယ်။ဒါကြောင့်လည်းပဋိပက္ခဖြစ်ပွားနေတဲ့နိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့သူ့ရဲ့ကြိုးပမ်းအထောက်အမှုတွေကိုအဟန့်တားဖြစ်စေနိုင်မလားလို့ရေးသားထားပါတယ်။ဒါပေမဲ့ခုလိုအာဏာရှင်ဆန်းဆန်းဆက်ဆံတာဟာရီထားတဲ့အနေအထားများဖြစ်လေမလားပြည်သူအခွင့်အရေးတွေသိပ်ဖွင့်ပေးလိုက်ရင်စစ်အစိုးရဟောင်းအာဏာပြန်ရပြီးလွတ်မှုနဲ့ဒီမိုကရေစီကိုနောက်ပြန်ဆုတ်သွားမှာစိုးရိမ်လို့လားလို့လဲဆောင်းပါးရှင်ကမေးခွန်းထုတ်ထားပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်မဖြစ်မီက1988ခုဒီမိုကရေစီစံတပြတ်မှုတွေတွင်ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကြောင့်အနောက်နိုင်ငံဒီမိုကရေစီထောက်ခံသူတွေကြားမှာသူမဟာသူရဲ့ကောင်းဖြစ်ခဲ့တာပါ1989ခုနှစ်ကနေ2010ကြာနေအင်ကျေကျုပ်အကျဉ်းချင်းကြခံခဲ့ရပြီး1990ခုနှစ်မှာနိုဘယ်ညဏ်ရေးဆုကိုချီးမြှင့်ခြင်းခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ခုလက်ရှိမှာတော့ဒီပုံရိပ်ဟာမှိမ့်မိန်လာနေပြီးလူအခွင့်အရေးရှိသူတွေနဲ့သတင်းတောက်တွေကမီဒီယာပေါ်သူမရဲ့ဆက်ဆံမှုကိုအားအားသင့်ခဲ့ကြပြီးလွတ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်လို့ရရှိထားတဲ့တိုးတက်မှုတွေဆုပ်ယုံမှာကိုဆုပ်ယိမ်နေကြတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်က ကြာတိမိကပဲအစိုးရအလုပ်ရတွင်နဲ့ပတ်သက်လို့နိုင်ငံပိုင်သတင်းဌာနတွေကထုတ်တဲ့သတင်းတွေကိုအားကိုးပြီးသတိပုဂ္ဂလသတင်းဌာနတွေကိုခက်ခွာခွာထားဖို့နိုင်ငံကိုပြောခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲ Reuters သတင်းမှာဖော်ပြထားပါတယ်ပြည်တွင်းမှာဆက်သွယ်ဥပဒေ66ဂါကြီးကိုအခြေခံပြီးဥပဒေစအတည်ဖြစ်ခဲ့တဲ့နောက်ပိုင်းအမှုပေါင်းအနည်းဆုံး80ရှိခဲ့ရာက2016ဒေါ်အောင်ဆန်းစုကြည်အစိုးရတက်လာပြီးနောက်ပိုင်းမှာမှုပေါင်း83ခုရှိခဲ့တယ်လို့ပင်မမာကိုကိုကားပြီးလဲဆောင်းပါရှင်ကထောက်ပြထားပါတယ်။ဒါ့အပြင်သတင်းမီဒီယာအကျိုးတော်ဆောင်တွေကဒေါ်အောင်ဆန်းစုကြည်ဟာသတင်းစာရှင်းလင်းပွဲတွေကတွေ့လို့ပြည်တွင်းသတင်းမီဒီယာတွေနဲ့စကားပြောဆိုမှုတိတ်မရှိပေမဲ့လဲတခါလေတော့နိုင်ငံတကာသတင်းဌာနတွေနဲ့တီးခြားပြောဆိုတာတွေရှိခဲ့တဲ့အကြောင်းဆောင်းပါမှာထောက်ပြထားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်အခဲမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီဂရိမ်နဲ့ကျင်ပြမယ် EDM အသုံးကတော့
Go up in smoke
ဖြစ်ပါတယ်။စာလုံးပေါင်းက GO go you be up.Go up ka apo go tet twa ra I N N S M O K E smoke ka di niya ma mi go atwin so lo guide thun ye long gao di be ga lo mi go atwin ne apo go tet twa ra bo pisi tu ku mi lawn lo mi go atwin ne apo go tet twa de so yin aw ma pya be chan ye khe me tabo phit par de da chaung mulo idiom di be ga lo achi ni alahata chan ye tan myu go so lo da phit par deဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် Our medical research project was cancelled halfway. So, 5 years of hard work went up in smoke.
ကျွန်တော်ရဲ့စေတီပန်သူတေသနပြည့်စုံမှုကလမ်းတွေမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အတည်ပြုရပါတယ်။
Our medical research project was cancelled halfway. So, 5 years of hard work went up in smoke.
Chusa gedemya, suzong gedemya, lahata piare, along song song tware, suin, idiom atunya, bidu piomle.
Go up in smoke.
Lu piolu yabari, eragaro, digrimine, timpia gede, idiom atume pipari.
ဒေါ်လာလာတန်ပို့ချတဲ့ EDN အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါဒီတစ်ပတ်မှာတော့လက်ရှိ globalization နဲ့ internet online media တွေတွင်ကျယ်လာတဲ့အခက်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေမှာရှိနေပါသလဲခေတ်အလိုက်လူငယ်တွေရဲ့အကြိုက်ပြောင်းလဲလာတဲ့ကိစ္စကိုအပြည့်မြင်သင့်သလားထိန်းချောင်းဖြောင့်မတ်ပေးနိုင်သလားဆိုတာတွေကိုစာရေးဆရာချစ်ဦးညိုနဲ့အတူဦးကျော်စံသားတို့VOA Washington DC ရုံးမှာဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနားဆင်နေပါပြီ
။ဆက်ကြည့်ညူကျွန်တော်ဆွေးနွေးခြင်းရဲ့အဓိကအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာ။နိုင်ငံရေးစီးပွားရေးအရွေးကိုတော့တော်တော်လေးတိုင်းတားရတာလွယ်ပါတယ်။နိုင်ငံသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်။ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသိတော်ဆုံးပုဂ္ဂိုလ်ထင်ပါတယ်ဒီမေးခွန်းလေးအတွက်။
ဟုတ်ကဲ့
။ဆိုတော့ပထမဆုံးမေးရင်ကမြန်မာနိုင်ငံ ရဲ့ရင်ကျိမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ရင်ကျိမှုတရားဆိုရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးတာဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားစသဖြင့်ရွှေ့မှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသိုင်းရင်ကျိမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်စံသားရဲ့ဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့ကျွန်တော်ရင်ကျိမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့မှာ culture နဲ့ civilization ရောရောနေတယ
်
ဥမာအိန္ဒိယဆိုရင်ဒါဆရာပါရူတွေကကျွန်တော်ပါတာအိန္ဒိယဆိုရင် separate separate culture separate separate ဂျပန်ဆိုရင်ဘယ်လို culture ကိုတမျိုးခေါ်တယ် civilization ကိုတမျိုးခေါ်တယ်ကျွန်တော်တို့ကတော့ရင်ကျိမှုလို့ပြောလိုက်တာနဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိပ်မကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ရင်ကျိမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကအာပကြီးပဘူးပါ냐ပတ်ဆယ်မျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ရင်ကျိမှုဆိုတာဟာဟိုကျွန်တော်တို့ကဟို culture ကိုပဲသိတယ် civilization ကိုသိမသိဘူးအဲ့တော့ရင်ကျိမှုဆိုတာကကျွန်တော်ကတော့ culture and civilization တစ်ခုစလုံးကိုပြောချင်တ
ာဟုတ်ကဲ့အကောင်ပါတယ်ဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုရင်ကျိမှုလို့
ပြန်ပြန်ဟုတ်ကဲ့
အကောင်ပါတယ်နှစ်ခုလုံးကိုပြောလို့ရအောင်
ဟုတ်ကဲ့နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ရင်ကျိမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးတော့ရွေးနေအဲ့ဒါကနည်းနည်းပြန်ကားနေတယ်ကျွန်တော်တိတ်လက်မှုမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဒီဟိုဟိုနေပေါ့ဟိုရှေးဟောင်းကိုထင်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်နေဟိုခစ်ခစ်သက်ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့နှစ်ခုကလည်းဟိုထိတ်တဲကြီးတော့မတွေ့ဘူးသူတို့ရှေ့မတက်ပဲနောက်မဆိုပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့အဲ့တော့ဆေးဟောင်းကိုထင်းသိမ်းနေတဲ့လူတွေကတော့တပိုင်းပေါ့လေ
။
ခစ်သက်သွားနေတဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
။ရပါတယ်။ရပါတယ်။ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘယ်သူမှရှောင်လွှဲလို့မရတဲ့ကိစ္စလေ။ဒါတဘာဝဓမ္မကိုဖြစ်နေပြီ။ဒီချိန်မှာဒီလိုဖြစ်ရမှာပဲ။အဲ့တော့ဒီအဲ့ဒီဒီ globalization ရရခက်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်တရားပါပဲအသိပညာအရေးကြီးဆုံးပါပဲအသိပညာနဲ့ရစ်စစ်သလိုစစ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများသိတဲ့ဟာတွေရှိပါတယ်ဥကျော်ဆောင်လာရဲ့ဟိုဘရင်မောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်လေးရမယ်အမိုက်တွေလည
်းဝင်လာ
ပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့တော့မှောင်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စကားတက်ရမယ်အဲ့တန်စကားအသိဉာဏ်ပညာပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုချမှတ်ပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများနဲ့ထိတွေ့နေတဲ့ပုဂ္ဂိုလ်တွေအော်ဘလောက်အော်စားလွှမ်းမိုးမှုရှိနေပါသလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ကဲ့လေအဲ့ဒီအသိဉာဏ်ပညာကအားလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မငြိမ်သမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကံကြောချဖြစ်နေမှာလို့ကျွန်တော်ထင်တယ်။အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရင်းနေတာဘယ်လောက်ပြန့်လာမှာလဲဒီဘက်မှာ။နော်အဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီ။ကျောင်းမှာစအ
ဲ့ education ဘက်ကိုလည်းဆရာလည်းကျောင်းဆရာလုပ်တဲ့ပုံကိုကျွန်တော်တို့အတူဆုံးခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်သိပညာရေးဆိုရကျွန်တော်ဖြတ်တတ်ငယ
်
အခုထိလဲစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအကိစ္စလဲမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတလုံးနေတစင်ပါတွေကြီးတယ်ဒီအခုသိတဲ့အတိုင်းအခုလဲမြန်မာပြည်မှာဦးကျော်ဆောင်လာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလဲမကြိုက်တဲ့လူတော်တော်များတယ
်
အခုလဲဟိုဟာဆန်းလိုက်ဒီဟာဖြတ်လိုက်ဒီဟာလုလိုက်ဒါဖြတ်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်အရှင်းရှင်းချာနာတွေပါလေအဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့တစ်ချိန်တည်းမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့အာရှေ့ပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်တည်းမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့တငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့ဟာသူသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကြမ်းမှာသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကအဲဒီရင်ကျင်းမှုနဲ့ထိတွေ့နိုင်တဲ့ channel ဆီဟိုတုန်းကဆိုဇာတ်သပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုကြည့်ကြမှာပေါ့ဆရာအခုဆိုဇာတ်သပင်ဆိုတော်လေးမင်းမင်သွားပြီလို့ထင်ပါတယ်အဲရုပ်ရှင်ယုံသွားပြီးရုပ်ရှင်ကြီးရဲ့အလေးထားကဘလောက်ရှိသေးလဲအဲဒါလွှမ်းမိုးမှုရှိလားစာပေဆိုတို့စာကောဖတ်ကြသေးလားအခုလူတွေက internet မှာ online မှာပဲတွေ့ကြတယ်ဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ကြက်ကရောဘလောက်ထိတွေ့ရပါလဲ
စာပေရုပ်ရှင်သပင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ 有些呢，吉他个路路家伙要打面呢，是么变呢？那不比如 effective 些的话，就带有么不细的。有些用的嘛，细话的计较话的。那比如古今老密码密码，这啥人家嘛么细的 video 用力的呢？哎那里也来变烂的，是不？他有些不，吉他来变烂的，都是吉他嘛变起来着，就密码才计较呢。这反正你比如古今老keyboard 吉他不？keyboard 的吉他嘛，两码的。老呢，对呢，起比了，哦，养那张，外比了那创业的，妈妈生几大个，都罗里头那些搞呢。哎，老平常心里过那个嘞，都罗刚刚心里来头对比了，就是俺底下办的，都罗嘞，听到可以么包对包。哎，罗啥别个罗，我就上台，就罗湖南比了么，就罗路旅游哈，那湖南嘛，啥怕俺内乡的旅游去办的，啥怕大乌，哦，对比了，没累没抽烟乌不？哎，罗葫芦去嘛，啥怕不耐多嘞？ปูเนี่ยก็คนน่ะออนไลน์นี่คนน่ะมีเดียนี่ปล่อยได้คาจ้ะเนาะจนดิมาជីเลยดิ US เสียเอาดิสิมาดิมาเนี่ยลุ่นเลยจ้ะล่ะเว้ยแต่ว่าตรุซาพัดนี่ล่ะตรุเอ๊ะดิเบชื่อได้ลุ่นเลยจ้ะโหมาจ้ะတော့ตะแกออกควัดดิเบไม่ชื่อได้ลุ่นได้เนี่ยนี่จนเราตั้งแต่เราပြောล่ะเว้ยพอเปียวเว้ยดิมาเออโหไม่ผัดกูแล้วหมูผัดได้อเนสุเว้ยชื่อจนไอ้ลุ่นเนี่ยมา
โอเคเออนุปัญญาซาเบพันติหมู่ดาลุละหมู่เนี่ยปัสสะเปรละไม่จริงมาเลยญาติနိုင်ငံมาနိုင်ငံเยอะอภิญลุละกูไต่ดาลุยาเรสะดิ้นลุละคว้นสวยใต้ซีดาเรเพียดิตุยเรไม่ใช่เออซาเบอนุปัญญาพันติหมู่อ่ะลุละหมู่บะลောက်สิบาละ
ลุละหมู่สวยเนี่ยมาโหซาเบซี
ดีไม่ใช่หรอกโอเค
ซันซาไม่ใช่หรอกเนาะซันซาไม่ใช่หรอกเยลุยาบะดิแต่ว่าอี้จีดาဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးစည်တဲ့တိုင် responsibility နဲ့တွဲနေပါလေအဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုရေးကြည့်ပါလေဟိုခုနကလိုပုံနှိပ်တာတွေတားတာပြူတာတွေအဲ့ဒီလွတ်လပ်မှုတခြားစိတ်ဆိုင်ဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်ကျွန်
တော်ဆိုတာလွတ်လပ်နေရမယ်ဘာအနေနဲ့ဒီလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအလားဒေတာဆွဲစတဲ့အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့ဆိုင်ဆရာရဲ့ယဉ်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့အ
ဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီလောက်ဥမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာမျိုးကြတော့အဲ့ဒါကိုကန့်သတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတိုင်ရဟာဟိုစတိုင်ရကြောင့်ဖန်ခံရတယ်တရားစွဲခံရဆိုတာမရှိကောင်းတဲ့ကိစ္စပါမရှိတဲ့ကိစ္စပါစတိုင်ရဆိုတာဘာလို့ဆိုလောင်းလို့ရတယ်ကမ္ဘာမနဲ့ဆက်တဲ့ဆာပေးရအင်မတန်ထုံးရတယ်။ဒါပေမဲ့အဲ့ဒါကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူနေတာဆိုတော့ဒါတော့မဖြစ်သင့်ဘူး။အဲ့တော့လွတ်လပ်မှုဟိုနေ့နဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
း။ဆိုတော့အခုလောလောဆယ်မှာအဲ့ဒီအနုပညာပုံစံပေါ့ဆရာရဲ့ဒီ aesthetic form ဘယ်လိုပုံစံမျိုးဟာအခုလူငယ်တွေကြားမှာမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာ။ခုနပြောတဲ့ဂီတလားရုပ်ရှင်လား
။အာဂီတ
။ဂီတ
ပြောမယ်ဆိုရင်တော့ဂီတ။ဒါပေမဲ့ဂီတနော်ဦးကျော်ဆောင်လာရည်တဲ့ဂီတစာစုတွေလည်းရည်တဲ့လူတွေတော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာတီးတဲ့ဘန်လည်းတော်ကြတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုတော့ကလို့ဟိုအပျော်နားထောင်တဲ့အပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့မယ်လိုဒီတွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advanced အဖြစ်ဆုံးလို့ကျွန်တော်ထင်တယ်အယုတ်ရှင်ကတော့အချိန်နေရဟိုယုတ်ရှင်ကတော့နည်းနည်းဟိုသူတို့ဘာလို့ညင်းညက်ခုညာလို့ရှိသေးတယ်လဲထွက်နေတယ်ဇတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ
်ပဇတ်နဲ့စားတဲ့ taste လို့ပေါ့စားပါမြိုင်တစ်ခြားတစ်ခုကိုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲ
့
ဆိုတော့လူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတယ်ယုတ်ရှင်တို့ဘာလို့မှဆိုရင်တော့
အဲ
့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစဖာအားနေတယ်စဖာပေါ့ကျွန်တော်တို့ပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့လိုဆိုရင်လူကြီးတွေဘယ်လောက်စဖာလို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်တာပဲဒီ taste ကသူတို့ကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပြေးဖို့ရည်ကြီးတယ်မှန်မှန်ကန်ပြေးဖို့ကပြေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ keyboard တိကြီးတာဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစင်ကိုကြိုက်တဲ့လူငယ်တွေအများကြီးရှိတယ်ရရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ဟို aesthetic ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးတင်ပါကျွန်တော်ပထမပိုင်းဒီမှာနားလိုက်ပ
ါဟုတ်ကဲ့ပါဟု
တ်ကဲ့
အူကျော်စံသာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီ။ခုတစ်ပတ်မှာတော့လူငယ်သတင်းသမားမထထက်ခန့်ရဲ့အမြင်တွေကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
ဆရာဒီဒီရန်ကုန်မြို့ပြင်ဒီတောင်တကုံဆိုရဲနေရာနေဝဲဟိုလဲအဲဟိုတကုံတက္ကသိုလ်ကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်အခုလက်ရှိမှာတော့ထပ်တော့အဲ BBC Media Action ရလူငယ် Radio အစီအစဉ်မှာလုပ်တယ်ဆိုတော့လူငယ်တွေနဲ့အများရန်ထိတွေ့နေရတယ်ဆိုလိုတာဟိုလူငယ် Radio အစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဂျေးလက်ကလူငယ်တွေနဲ့အများရန်ထိတွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နေလဲဆိုတဲ့ဟာတွေကိုအများရန်ကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးထိတွေ့နေရတယ်အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်ခုမှဆိုပါစို့ဒီလကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုသင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့ကသွားတွေ့ရတာပေါ့နော်ဟာသူတို့ရန်ကုန်လာပြီးသင်တန်းနေပါလေလာတက်ရင်တော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းနေရှိရတာနဲ့မှသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူထဲမှာသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒီတမှာရှိတဲ့ပြဿနာတွေကိုကိုကိုတိုင်ဆက်လက်တွေကိုသတင်းထံတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကဘာဖြစ်လာလဲဆိုတော့သူတို့ရဲ့ရွာမှာဘာတွေအခက်အခဲဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအင်ဖော်ရီဒီမြို့ပေါ်တက်ပြီးမှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရကြီးကျွေးရတာတို့တစ်ခါတည်းတိုင်းမကျွေးပဲခါတာတို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လက်အလုပ်ကိုပဲလက်အလုပ်ကိုင်းလုပ်ကိုပဲလုပ်ဖို့ပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကြောက်လဲအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့အတွက်သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလဲလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထက်တော့ကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီချက်တို့ပြန်ပြီးမှအစီအစဉ်တွေပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီ ARD တိုင်းမှာနေတယ်ရူးရူးတမ်းတမ်းလူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြံစည်တာတွေကိုသူ့ကိုယ်တိုင်တခြားလုပ်ပြီးတော့မှဒီ video အစီအစဉ်ကိုပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားတွေကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုရဟာမျိုးရတာပေါ့လေဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အိမ်မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုပ်ကိုင်အခွင့်အလမ်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကသင်ကုန်မျက်စိနဲ့မြင်နေရတယ်ဘာပို့ပြီးမှခံစားရလိမ့်လဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေတိချက်ပို့ပြီးမှလူငယ်တွေရဲ့အတန်တိချက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုပ်မယ်ဆိုပြီးမှစိတ်ထဲမှာငိုနေရရှိပြီဒါဒီတန်းနောက်ဆက်လုပ်ခဲ့ရဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေ။နောက်လူကြီးရက်ွက်လူကြီးလာပြီးဆိုရင်တော့မှအချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့လိုနေရာကနေကြီးလာတယ်။နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်။ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစင်ပြေအောင်ထိရှောက်ပြီးထက်ရက်ဒီအလုပ်ကိုင်နောက်ကြောက်ကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးတွန်းအားပေးသွားဖို့ပဲ။ဟဲ့ပြောနေတာလေ။
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ကကြာသာပတိနေ့မနက်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ထုတ်လုပ်နေတဲ့စီမံကိန်းတွေအဆုံးသတ်ရေးရည်ရွယ်ပြီးမြောက်ကိုရီးယားပေါ်စီးပွားရေးအရာဖိအားပေးမဲ့ရေးယူတန်းခတ်မှုတွေထပ်တိုးဖို့ဆုံးဖြတ်လိုက်ပါတယ်။အခုကျမတို့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်ကပြင်ထန်ပါတယ်။ မြက်ကိုရီးယားကသူ့ရဲ့အပြုအမူတွေပေါ်တာဝန်ယူလာအောင်တညီတညွတ်ထဲဆက်ပြီးတော့ဆောင်ရွက်သွားကြမှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်နစ်ကီဟာလေးကပြောပါတယ်။အခုလိုဆုံးဖြတ်ချက်ချဖို့မွေးပေးခဲ့ကြသူအားလုံးအထူးသဖြင့်မြောက်ကိုရီးယားနဲ့အတင်းဆောင်မခံတဲ့ဆက်ဆံရေးရှိနေတဲ့ကြားကပဲပိတ်ဆို့တန်ခတ်ရေးကိုမဲပေးခဲ့တဲ့တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းတပ်အမတ်ဟာလေးကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာမြောက်ကိုရီးယားအစိုးရအပေါ်စီးပွားရေးဆိုင်ရာပိတ်ဆို့တန်းခတ်ခဲ့သမျှတွေမှာအကြီးဆုံးဖြစ်ကြောင်းတန်မတ်ဟာလီကပြောလိုက်ပြီးဒီဆုံးဖြတ်ချက်အရမြောက်ကိုရီးယားကပြပပို့ကုန်ရဲ့၃ပုံ၃ပုံကိုပိတ်ဆို့ထားနိုင်မှာဖြစ်ပြီးဒါဟာဆိုရင်မြောက်ကိုရီးယားအစိုးရရဲ့အမျက်အစွန်ကိုအမေရိကန်ဒေါ်လာ၁ဘီလီယံဝန်းကျင်လောက်ဖြတ်တောက်နိုင်တယ်လို့ပြောပါတယ်မြောက်ကိုရီးယားအစိုးရဟာတရားမဝင်တဲ့နျူကလ িয়ার နဲ့ဒုံးလက်နက်တွေစီမံကိန်းအတွက်ဝင်ငွေရဖို့ပြည်သူပြည်သားတွေကိုမိုင်းတွေနေဆက်ယုံလုံယုံတွေမှာအာဓမ္မအလုပ်စေခိုင်းပါတယ်။အာနာရှင်အစိုးရဟာရေကြီးရေရှမ်းမှုကြောင့်ပျက်စီးဆုံးရှုံးမှုနဲ့ဒီနှစ်နှောင်းပိုင်းမှာဖြစ်လာနိုင်တဲ့မိုးခေါင်ရေရှားတန်တို့ကိုဖြေရှင်းနိုင်ဖို့နိုင်ငံတကာရဲ့အကူအညီတွေကိုဆက်လက်တောင်းခံနေတဲ့ကြားကပဲကိုယ့်ပြည်သူတွေအရေးထက်သူ့ရဲ့ရန်လိုရန်စမှုကိုသာပိုးပြီးအလေးထားတာကိုတွေ့နေရပါတယ်။နောက်ဆုံးပြဋ္ဌာန်းတဲ့ပိတ်ဆို့တန်းခတ်မှုတွေဟာတိတာထင်ရှားတဲ့ရှေ့တိုးဆောင်ရွက်ချက်ဖြစ်နေပေမဲ့လည်းမြောက်ကိုရီးယားအာဏာရှင်အစိုးရရဲ့အန္တရာယ်ကြီးလာတဲ့ဥပဒေမဲ့နျူကလ িয়ার ထုတ်လုပ်မှုကတော့စီနေစေဖြစ်တဲ့အကြောင်းကိုလည်းတန်မတ်ဟာလီကသတိပေးထားပါဗျ။တန်မတ်ဟာလီကမြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုအဟောင်းတွေကိုရောအစ်စ်ကိုပါအပြည့်အဝလိုက်နာဆောင်ရွက်ကြဖို့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ပြီးတည်ငြိမ်အေဂျင်ရေးဆိုတဲ့ကျမတို့ရဲ့ရည်မှန်ချက်ကဆက်ပြီးရှိနေတော့မှာပဲ။ကျမတို့လိုချင်တာကလုံခြုံရေးနဲ့မြောက်ကိုရီးယားအပါအဝင်နိုင်ငံအားလုံးရဲ့တာယာဝပြောရေးသာဖြစ်ပါတယ်လို့လည်းသူကပြောပါတယ်။အခုချိန်ထိကတော့ဒီဆုံးဖြတ်ချက်နဲ့အကြီးဆုံးဖိအားကိုအပြည့်အဝပေးမှသာလျှင်မြောက်ကိုရီးယားရဲ့ပြုမှုဆောင်ရွက်မှုတွေကိုပြောင်းလဲသွားစေနိုင်မှာပဲဖြစ်ပါတယ်ရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။ routine ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအကြီးအကျယ်ကိုဦးကျော်စံသားကပြောပြမှာဖြစ်ပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ဗာဂျီးနီးယားပြည်နယ်ရှာလော့တ်ဗီလ်မြို့ကအမျိုးသမီးတူသေဆုံးခဲ့ရတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးလူပြူကြီးစိုးရေးဝါဒီတွေကိုရောသူတို့ကိုတုံ့ပြန်တဲ့ဆန္ဒပြသူတွေကိုပါအပြစ်တင်ရမယ်လို့တညီတညွတ်ထပြောကြခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရမ့်ဟာဝေဖန်မှုတွေနဲ့စတိုက်ရင်ဆိုင်နေရပါတယ်။သမ္မတရဲ့ဒီမှတ်ချက်ကြောင့်သမ္မတရဲ့စီးပွားရေးအကြံပေးကောင်စီကအရာရှိကြီးခနူးနှုတ်ထွက်သွားခဲ့ပြီးတဲ့နောက်ထိတ်တန်းကုမ္ပဏီအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့စည်းထားတဲ့စီးပွားရေးအကြံပေးကော်မတီနှစ်ခုကိုသမ္မတကဗိုလ်ထုနေမှာဖျက်သိမ်းလိုက်ပါတယ်။စီးပွားရေးသမားတွေကိုဖိအားပေးမနေတော့ပဲကော်မတီနှစ်ခုကိုဖျက်သိမ်းလိုက်ပြီလို့သူကဆိုပါတယ်။ဒီမတိုင်ခင်တရက်တုန်းကတော့နှုတ်ထွက်တဲ့လူတွေရဲ့နေရာမှာလွယ်လွယ်ကူကူလူစားထုတ်လို့ရပါတယ်လို့သူပြောခဲ့တာပါ။နှုတ်ထွက်သူအကြီးကဲတူကဆိုရင်လူမျိုးရေးခွဲခြားမှုနဲ့လူသက်မှုဟာလုံးဝဆက်စုပ်ဖွဲ့ကောင်းပြီးဒီကိစ္စမှာသမ္မတဟာပြပြသားသားယက်တည်ရမယ်လို့ဆိုပါတယ်။နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းအမုန်းတရားနဲ့အကြမ်းဖက်မှုကိုဆုတ်ချလိုက်ပြီးသူတို့ရဲ့ပြည်သူတွေအကြမ်းမှာဒါတွေအတွက်နေရာမရှိဘူးလို့ဆိုပါတယ်။အလားတူစွာပဲနိုင်ငံတော်ရှေ့နေချုပ် Jeff Sessions ကလည်းလူမျိုးရေးခွဲခြားမှုလူမျိုးကြီးဝါဒအမုန်းတရားအကြမ်းဖက်မှုစတာတွေဒီလိုမကြာခဏပေါ်ထွက်လာတာကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။မြောက်ကိုအမေရိကန်ပိုင်းဂွန်ဂျွန်နီရေပြင်ကိုဒုံးလက်နဲ့နဲ့ပြစ်လွှတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာသိကိုညာမျောမြင်ကြီးမားပြီးဆင်ခြင်သုံးသက်တဲ့ဆုံးဖြတ်ချက်ကိုချမှတ်လိုက်တာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းကြီးညွတ်ကိုဦးကျော်စန်းသာပြောပြခဲ့တာပါဒီမင်းနဲ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ဒီကနေ့မင်းနဲ့အတွက် VOA အစီအစဉ်တွေကိုမင်းနဲ့6နိုင်နေ9နိုင်အထိလိုင်းလူမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.